ဒီတစ်ပတ်တော့ကဘာပြည့်အောင်လုပ်နိုင်တယ်လို့ယုံကြည်ကြတယ်နီဘီရိုဂျိုတကယ်ရှိနေသလားဆိုတာနဲ့ဂျိုသားဆိုတာကိုသိပ္ပံပညာရှင်တွေဘယ်လိုမြင်ကြတယ်ဆိုတာကိုနက္ခတ္တပညာရှင်ဒေါက်တာဝင်းသာထွေးကပြောပြပေးမှာပါကဘာပြက်မဲ့အချိန်ကိုလူတွေတွက်ကြတဲ့အထက်မှာကဘာထဲ၅ဆလောက်ကြီးတဲ့ဒီနီဘီရူဂျိုကြီးကကဘာကိုဝင်တိုက်ရင်ပြက်မယ်လို့ပြောကြပါတယ်ဆရာ။ဒါကြောင့်ဒီဂျိုနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာတို့နက္ခတ္တပညာရှင်တွေအမြင်ကိုသိပြရစီဆရာ
။နီဘီရူဂျိုကြီးကိုအမှန်တော့1995မှာနန်စီမီရဲဆိုတဲ့အမျိုးသမီးကဒေတာဆိုတဲ့ဂျိုသားသူ့ရဲ့ပုံတော့ထဲမှာဒီဆက်ပယ်နေလက်ဆက်ဖြစ်ပြီးတော့သူများဆက်ပယ်ပြီးပြောခဲ့တယ်ဆိုပြီးတော့စခဲ့တာဟုတ်အဲ့မဲ့ဒီနီဘီရူဂျိုကြီးကကျွန်တော်တို့ဆက်နှခုမြောက်ဂျိုလို့လည်းခေါ်တယ် Planet X လို့လည်းခေါ်တယ်အဲ့နီဘီရူဂျိုကြီးကို Ocean Mayan လို့ Aztec လို့ Sumerian လို့လည်းကမ္ဘာလုံးကိုတိုက်မယ်လို့ပေါ်ကနေထုတ်ထားတာလေအခုဟိုအေရန်နိုင်ငံမှာရှိနေတဲ့ Euphrates နဲ့ Tigris မြစ်ကြီးနှခုကြားထဲမှာရှိတဲ့ Florian စီးပွားမှုတွေကလည်း2003နဲ့2013ခုနှစ်ဖေဖော်ဝါရီလောက်မှာနီဘီရူဂျိုကြီးကကမ္ဘာလုံးကိုတိုက်မယ်ဆိုပြီးတော့ပြောနေကြတာပဲနောက်တစ်ခုကလည်း Babylonian တွေကလည်းမတူကနမပေးထားပြီးတော့ဟိုဆက်ကြဝလာကိုအုပ်စိုးသူတို့အဓိပ္ပာယ်ရပါလေအဲသူ rulers of cosmos ဆိုပြီးတော့သူတို့ပြောဆိုကြခဲ့တာပဲဒါပေမဲ့သူကြောင့်လည်း2900ခုနှစ်မှာကမ္ဘာနဲ့တိုက်မယ်လို့လည်းခေါ်ကြတာပဲဒါပေမဲ့အဲ့ဒီဂျိုကြီးကဘာလဲဆိုတော့တခြားဂျိုတွေလိုမဟုတ်ရင်စွန်းနန်းကနေပြီးတော့အထက်အောင်ဝဲကျမှာပတ်နေတာမဟုတ်ဘဲနဲ့တောင်မှနီးပါးနေကိုပတ်နေတယ်လို့သူကပြောကြတယ်ဆိုတော့ဒီဂျိုကြီးလာမယ်ဆိုရင်တောင်ဘက်ကနေတက်လာမယ်ပြီးတော့ကမ္ဘာလမ်းနဲ့အားသာတော့လည်းကြီးတယ်အကြမ်းမှုသူရဲ့ကျွေးရဲ့ရေဆွဲရတယ်တိပီရဲ့ကြီးမားရဲ့ကျွန်တော်ကပားရဲ့တန်လိုက်ဝင်ရုံးစုံတွေပြောင်းမယ်မြေကလေးလေးထုတ်မယ်မိတော်လေးပေါက်မယ်ရေကလေးကြီးမယ်စပင်းထားပြီးထွက်ရတာပါ
ဟုတ်ကဲ့ဆရာဒီကပားရဲ့တန်လိုက်ဝင်ရုံးစုံနေရာပြောင်းတာကပားနှစ်၅ဆကြီးတဲ့ဂျိုရဲ့မြေဆွဲအကြောင်းဒီကပားမှာတန်လိုက်ဝင်ရုံးစုံတွေနေရာပြောင်းမယ်ဆိုတော့လေးနည်းနည်းရှင်းပြပေးပါဆရာ
အမှန်တော့ဒီဂျိုကြီးရဲ့မြေဆွဲအောင်နေရာရဲ့ဆီတော့ပြောင်းအောင်ပြောင်းနေတာပေါ့ဒါမျိုးလို့နီဘီရူဂျိုကြီးလာပြီးဖြစ်စီမလာပြီးဖြစ်စီကဘာရဲ့အလယ်မှာရှိနေတဲ့အတန်ရီဘူးတွေရဲ့နေရာပြောင်းနေမှုကြောင့်တော့ကဘာရဲ့ဆန်လိုက်ဝင်ရုံးစုံပြောင်းနေရှိပါတယ်နှစ်ပေါင်း၄သိန်းလောက်မှာတစ်ခါတော့ပြောင်းနေရှိတယ်ပြီးတော့ဒီပြောင်းတာကလည်းတရက်နဲ့တင်ပြောင်းတာမဟုတ်ဘဲနဲ့ဒီတထောင်လောက်ကြောင်းတော့ပြောင်းရတယ်အခုဆိုစပြောင်းနေတယ်လို့ပြောလို့ရနိုင်ပါတယ
်တကယ်တော့ဒီလိုမျိုးနီဘီရူလိုဂျိုကြီးကဘာကိုလာမယ်ဆိုဘလိုမျိုးကြုံပြီးတော့သိနိုင်ပါလဲဆရာ
ကျွန်တော်တို့ဒီနက္ခတ္တပညာရှင်တွေကတော့အများနဲ့ပြရဖို့ဗောလေအာရတာလေးကိုမှန်တော့နေနဲ့ကြည့်နေတာပါကျွန်တော်တို့ကြည့်ရတယ်မြင်နိုင်တဲ့မှန်ပြောင်းလို့ခေါ်တဲ့ Visible Telescope ကြီးတကအနည်းအောင်ရောင်ကြီး Telescope ကြီးနဲ့အဆောက်ရှိတဲ့အကုန်လုံးကြည့်နေတာပါအခုလည်းဂျွန်လိုင်းနဲ့ August မှာကဘာဝင်တိုင်းမီဆိုပြီးတော့ခေါ်လာတာတွေထွက်နေတာရှိရတယ်ဒါပေမဲ့အခုအချိန်ကြီးတော့ဘာထောက်ထားမှမတွေ့ရသေးပါဘူးတကယ်လို့ရှိမယ်ဆိုရင်လည်းကျွန်တော်တို့နေ့နေ့အများကြီးချီပြီးချိုးပြီးတွေ့ရမှာပါဆိုတော့တော့တော့ဘာထောက်ထားမှမတွေ့သေးပါဘူးခင်ဗျာ
ဒီနေမိသားစုထဲမှာပေါ့နော်ဒီနီဘီရူလို့ခေါ်နိုင်လောက်တဲ့အခြားဂျိုတွေရောရှိနိုင်ပါလားဆရာ
ဒီနေမိသားစုထဲမှာအစားတော့ဂျိုကြီးကိုလုံးရှိကြတာဟုတ်တယ်ဒါပေမဲ့လို့မကြခင်ကပဲပြူတူဂျိုကိုဂျိုရဲ့အနေနဲ့ကြောက်မိသမားခဲ့တာဟုတ်အင်္ဂါဂျိုနဲ့ခြားစားပတိဂျိုကြီးကြားမှာပုတ်ကပြန်ကပတ်ရှိတယ်အဲ့ထက်မှာဆရက်ဆိုတဲ့ဂျိုရဲ့တခုရှိတယ်အဲ့တော့ပြူတူနာဟိုကိုက်ပါကပတ်ထဲမှာဆရက်နဲ့တခြားဂျိုရဲ့တစ်ချက်တဲ့မာကီရိုဟိုမီရိုအဲ့ရှိပါတယ်ဒါပေမဲ့ဒီလိုတွေကဟိုပလန်းကနေဒီပိုက်တွေအတွက်နီဘီရူဂျုံမျိုးမဖြစ်နိုင်ဘူးဒါဆိုနီဘီရူဂျူကတောင်းမှပတ်နေအောင်ဆိုတော့ဒီဂျုံငယ်လေးနေရာနီဘီရူလို့ပြောလို့မရပါဘူးခုနကအဲရစ်လို့ခေါ်တဲ့ဂျုံငယ်လေးတော့မှသူကနေရနေမိုင်ပေါင်း3,000တောင်အကွာမှရှိနေတာပေါ့အဲ့တော့ဒီဂျုံငယ်လေးကဘာနဲ့ဝင်တက်ဘူးကမဖြစ်နိုင်ပါဘူးခင်ဗျာနောက်တစ်ခုကအခုလောလောဆယ်ဟို comet ice လို့ခေါ်တဲ့ကျေတုံကကဒီ November လ2013ခုနှစ်မှာတွေ့မယ်လို့ခန့်မှန်းထားပါတယ်ဒါတွေကမ္ဘာနဲ့ဝင်တက်ပူအောင်မဖြစ်နိုင်ပါဘူး။နောက်တစ်ခုကတည်ယဝဲအတိမပြုသေးတဲ့တိုင်ကီလို့ခေါ်တဲ့ကြာသာပရိဂျိုရွယ်ရှိတဲ့ဂျိုကြီးတစ်ခုကိုတော့အနည်းရောက်ရောင်ကြီးမှန်တဲ့ဒီသံမောင်းတိတသမာ၄သန်းအမိုင်အကွာဝေးမှာတွေ့ရလို့အဆိုပြုထားပါတယ်။နောက်တစ်ခုကဒီတိုင်ကီဂျိုကြီးကလည်းဒီသံမောင်း၄သမာ65သန်းလောက်ဝေးတဲ့ Hot Cloud လို့ခေါ်တဲ့အာဂါတာတင်တူထဲမှာရှိနေတယ်လို့ဆိုကြပါတယ်။ဒီဂျိုကလည်းတပီလူဖြစ်မလာနိုင်ပါဘူး။နောက်ပြီးတော့ဒီဂျိုကလည်းပိတ်ဝေးกว่าတဲ့တို့ကြောင့်လို့ဒီမြောင်များစွာကြာအောင်လာမှာဖြစ်တဲ့ကြံလို့လာရဆိုရင်လည်းကျွန်တော်တို့ကကြိုးပြီးတော့သိမှာပါဆိုတော့အခုချိန်ကမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာ VOEO email တွေနဲ့စာတွေပို့ကြပါလေဆရာတို့ကအာကာသထဲမှာစကြဝဠာထဲမှာ alien လို့ခေါ်တဲ့ဂျိုသားတွေများရှိမလားပေါ့နော်နက္ခတ္တပညာရှင်တွေရဲ့အမြင်ပရှင်းပြပေးပါဆရာ
ဟုတ်ကဲ့ခင်ဗျာဟို ကျွန်တော်နေပြည်တော်သူတဲမှာတော့ဂျူသားတွေရဲ့အရေးရာသူတဲ့တက်တွေအခုတည်းကအတွေ့သေးပါဘူးဒါပေမဲ့လို့ကဘာကလည်းကျွန်တော်တို့ဒီအာဂါဒါရဲ့ကိုအစံနေတွေ့နာပါတယ်အာဒီမှာတော့အရှိမီတဲ့တက်ရှိဒီရှိရဲ့ဆိုတော့ဒီကလေးကဂျူသားရဲ့ရှင်ကျွန်တော်ဆက်သွယ်လို့ရအောင်ပေါ့ဒီကလေးကဘာမှခိုးပါနေပြီးတော့ဆက်သွယ်လာတာမရှိသေးပါဘူးဆက်သွယ်ရမှာမရှိသေးပါဘူးဒါပေမဲ့ကြာခင်လေးကမှကိုကျွန်တော်တို့နေရနေပြီးအလင်းနေ50တနည်းအကွာဝေးကတက်ကြရပြီးခွင်းလဲကပဘာတဲ့ကြီးမာတဲ့ Gantry 55ဆိုတဲ့စင်ဂျူကြီးကနေပြီးတော့ဟို space telescope နဲ့ကျွန်တော်ကြည့်တဲ့အခါပထမဆုံးအနေတက်တာအဲဒီသက်တွေတခုပဲရှိပါသေးတယ်ဆိုတော့အခုအချိန်ဒီ alien ဆိုတဲ့ဂျူသားတွေ့ဖို့နေနေတာကတခြားဂျူတွေရဲ့ရှည်ကထွက်လာတဲ့အထောက်ထားဆိုတာအဲဒီအလင်းရောင်လေးတခုတွေ့တာလေးတခုပဲရှိပါသေးတယ်ဆိုတော့အခုအချိန်ဒီဂျူသားတွေရှိတယ်ဆိုတဲ့သက်တွေကျွန်တော်မှတခြားဘာမှထောက်ထားပြညာမရှိသေးပါဘူးခင်ဗျာ
ဒေါက်တာဝင်းသာထွေးရဲ့အမြင်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်။